NLD အစိုးရတက်မလာခင်ပါတီရဲ့ရွေးကောက်ပွဲကြီးညာစထမ်းမှာအဂတိကင်းစင်သောလူအတိုင်းဝိုင်းဖော်ဆောင်ရန်လူအပ်တဲ့ကဲ့သို့ထိရောက်စွာဆောင်ရွက်မယ်လို့ပါရှိခဲ့သလိုစတင်ဆောင်ရွက်နေတာလည်းတွေ့ရပါတယ်။ဒါပေမဲ့အစိုးရအသစ်ဖွဲ့စည်းပြီးရပ်ပေါင်း100နီးလာခြင်းအထိအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုအသစ်ပြန်လည်ဖွဲ့စည်းနိုင်ခြင်းမရှိသေးတာကိုဝေဖန်သူတွေစိုးရိမ်နေကြပါတယ်။ဦးသိန်းစိန်လက်ထက်ကအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေကို2013ခုနှစ်မှာပြဋ္ဌာန်းနိုင်ခဲ့ပြီးအဂတိလိုက်စားမှုကော်မရှင်ကိုလည်းဖွဲ့စည်းပေးနိုင်ခဲ့ပေမဲ့ထိရောက်တဲ့အရေးယူမှုတွေမပြုလုပ်နိုင်ခဲ့ဘူးလို့ဝေဖန်သူတွေကပြောပါတယ်။ဘာကြောင့်အခုလိုဝေဖန်ကြသလဲဆိုတော့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အနေနဲ့တာဝန်စတင်ထမ်းဆောင်တဲ့အချိန်ကနေ၃နှစ်နီးပါးအချိန်တွင်တရားစွဲဆိုအရေးယူနိုင်ခဲ့သူ၉ဦးသာရှိခဲ့ပြီးဝန်ထမ်းစီးမင်းအရအရေးယူခဲ့သူကတော့125ဦးသာရှိခဲ့တာကြောင့်အားရကျေနပ်ခြင်းမရှိဘူးလို့ပြောဆိုနေကြတာပါ။ဒါကြောင့်လက်ရှိအစိုးရလက်ထက်မှာပိုပြီးပြည်ပြည်ပြင်းပြင်းဆောင်ရွက်နိုင်ဖို့ကော်မရှင်သစ်ဖွဲ့စည်းပြီးဆောင်ရွက်ဖို့အမြန်လိုအပ်နေပြီလို့ပြောဆိုနေကြတာပါ။အခုလက်ရှိအစိုးရသစ်လက်ထက်မှာပွင့်ပွင့်လင်းလင်းပုံပုံပြောဆိုလာနိုင်တဲ့အချက်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်အခြေခံကျတဲ့အချက်ဖြစ်တာကြောင့်အဂတိလိုက်စားမှုငွေချေးခေါ်ဝါချမှုတွေဖြစ်နိုင်ခြင်းရှိတဲ့အမှုတွေနဲ့ပတ်သက်ပြီးထုတ်ပေါ်ပြောဆိုမှုတွေတိုင်တန်းမှုတွေပေါ်ပေါက်လာပါတယ်။ဥပမာအနေနဲ့ကြောင်မြန်နာရောင်းဝယ်သူများအသင်းရန်မုံငွေတဲကယူရိုငွေတန်း80ကျော်ကိစ္စတိုင်တန်းမှုပေါ်ပေါက်လာသလိုအပြန်အလှန်သတင်းလာရှင်းလင်းပွဲလုပ်နေကြတာလည်းတွေ့ရပါတယ်။အခုလိုတိုင်တန်းမှုတွေဖြစ်ရတဲ့ကိစ္စနဲ့ပတ်သက်ပြီးဌာနဆိုင်ရာစုံစမ်းစစ်ဆေးမှုတွေပြုလုပ်ရမှာအဖွဲ့ခေါင်းဆောင်အဖြစ်ပါဝင်သူကအခုလိုတိုင်တန်းမှုတွေဖြစ်လာရတာဟာကြောင်မြင့်အသင်းသားတွေကိုယ်တိုင်ရံမုံဝင်နဲ့ပတ်သက်ပြီးဘသူပိုင်နေဆိုတာမသိလို့ဖြစ်တယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ခေါင်းဆောင်ကြောင်မြင့်ကော်ပိုရေးရှင်းကဥဆောင်ညွှန်ကြားမှုဦးဝင်းထိန်ပြောတာကတော့
ဘယ်သုံးစားတော့မဟုတ်ဘူးသူသုံးတဲ့ဟာတွေဒီသူစင်းစစ်ခံပြီးတော့အပြင်ပါစင်းစစ်နဲ့လုပ်တယ်ဒီငွေရလည်းသူပြောလို့အသင်းပိုင်ငွေမဟုတ်ဘဲနဲ့ဘိုးကော်ပိုင်ငွေဖြစ်တယ်ဆိုတာအဲ့ဒါတွေ့ရပါတယ်နောက်တစ်ခုကအเจ้าမြေအသင်းထဲမှာတော့ကျွန်တော်မြင်တော့တယောက်တော့ပွင့်လင်းလင်းနဲ့ပေါ့နော်အစည်းအဝေးတွေပုံမှန်လုပ်ပြီးသုံးဆွဲတဲ့ဟာတွေတရားဝင်ရှင်းမပြလို့လို့ဒါတွေကတော့ဒီလိုမြင်ပါတယ်သူတွေ့ပါတယ
်စုံစမ်းစစ်ဆေးရေးအဖွဲ့ခေါင်းဆောင်ဦးဝင်းထိန်ပြောပြသွားတာပါဒီအမှုမှာစုံစမ်းစစ်ဆေးတွေ့ရှိချက်အသေးစိတ်ကိုဝန်ကြီးဌာနကိုတင်ပြပြီးဖြစ်ပေမဲ့ထုတ်ပြန်ခဲ့ခြင်းမရှိပါဘူးဒီအမှုပေါ်ဆောင်ရွက်ခဲ့တာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းသိပြီးမရှိလာပေမဲ့ဒီအမှုပေါ်ပေါက်လာခြင်းရဲ့အကြောင်းဟာပွင့်လင်းမြင်သာမှုနဲ့စနစ်တကျဆောင်ရွက်တာမျိုးမရှိတာကြောင့်ဖြစ်တယ်လို့ဝေဖန်နေကြပါတယ်ဒီနေရာမှာတခြားသောဆွတ်ဆွဲတဲ့အမှုပေါင်းများစွာလည်းရှိနေပါတယ်ဥပမာလုပ်ငန်းတင်တာခေါ်တာမျိုးတွေနဲ့ပတ်သက်ပြီးစီမင်းစည်းကမ်းနဲ့မညီတာတွေကိုတိုက်တန်းချက်တွေစီမံကိန်းသုံးငွေများနဲ့ပတ်သက်တာအပြင်ပြည်နယ်တိုင်းများမှာလုပ်ငန်းရှင်တွေထံကကောက်ယူထားတယ်ဆိုတော့ပြည်နယ်တိုင်းရံမုံငွေစတဲ့ကိစ္စတွေမှာလည်းအရင်အစိုးရလက်ထက်ကနေအစိုးရအသစ်တက်လာပြီးအချိန်အထိရှင်းလင်းတာမျိုးမရှိတာတွေတွေ့မြင်ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာသမားတူဖြစ်တဲ့ဦးမြင့်ကျော်ကတော့အာဏာပိုင်တွေအနေနဲ့စနစ်ကျတဲ့လှုပ်ဆောင်ချက်တွေနဲ့ဆောင်ရွက်ဖို့လိုအပ်တယ်လို့အာဏာပိုင်တွေကိုအပြန်အလှန်ထိန်းချုပ်ပေးနိုင်ဖို့မီဒီယာလွတ်လပ်ခွင့်ဟာလည်းအရေးကြီးတယ်လို့ပြောပါတယ်။
အဂတိလိုက်စားမှုတိုက်ဖြတ်မဲ့ကော်မရှင်ကတကယ်လို့လုံပိုင်ခွင့်အပြည့်အဝရဖို့လိုတယ်။ဟိုအစိုးရဘွဲ့ရဲ့ဆိုလိုတာမြန်မာနိုင်ငံမှာဖြစ်နေတဲ့အဂတိလိုက်စားမှုအများစုကသူ့အဖွဲ့နဲ့ဆက်နွယ်တဲ့ဟိုလုံပိုင်ခွင့်နေအဲ့ဒါမျိုးတွေရဲ့ငွေပမာဏအကြီးမားဆုံးပေါ့။ဆိုတော့အဲ့ဒါမျိုးတွေကိုတိုက်ဖြတ်ဖို့ဆိုရင်အဲ့ဒါအနေနဲ့ပတ်သက်လို့တကယ်ကိုလုံပိုင်ခွင့်ပြည့်ဝရှိတဲ့ဖွဲ့စည်းမျိုးဖြစ်ရမှာ။ဒီအရင်ဆိုလက်ထက်မှာဖွဲ့ခဲ့တဲ့ဖွဲ့ကတကယ်တော့အဲ့လောက်ထိလုံပိုင်ခွင့်မရှိခဲ့တာတွေ့ရတယ်။သူတို့လုံဖို့မဝတ်မရဲဘူးပေါ့နော်။အဲ့ဒါကတပိုင်းပေါ့နော်။နောက်တစ်ပိုင်းကတော့ဒီသွားဖွဲ့ရလဲဒီတင်တာတို့လုံပိုင်ခွင့်ချပေးတာနဲ့ပတ်သက်လို့တကယ်ကိုစနစ်ကျတဲ့လုပ်ငန်းစဉ် procedure မျိုးတွေရှိဖို့လိုတယ်။နောက်တစ်ခုကတော့မီဒီယာလွတ်လပ်ခွင့်ကလည်းအရေးကြီးတယ်။မီဒီယာလွတ်လပ်ခွင့်ကဟိုသတင်းချက်လက်တွေရပိုင်ခွင့်တွေကိုအစိုးရကအာမခံမှသာလဲဒီသွားဖွဲ့ရဲ့ဟိုတန့်ရှင်းမှုကိုဒီမီဒီယာကစောင့်ကြည့်နိုင်မှာ
ဦးမြင့်ကျော်ပြောပြသွားတာပါမြန်မာပြည်မှာအဂတိကင်းစင်သောလူအတိုင်းဝိုင်းဖော်ဆောင်ရန်လူအပ်တဲ့ကဲ့သို့ထိရောက်စွာဆောင်ရွက်မယ်ဆိုတဲ့ကြွေးကြော်တန်တဲ့ရွေးကောက်ပွဲဝင်ခဲ့ပြီးပြည်သူတွေရဲ့တခဲနဲ့သောဆန္ဒမဲများနဲ့ပြည်သူအစိုးရအာဏာရလာပါပြီဒါဆိုရင်အဂတိလိုက်စားမှုကင်းစင်ရေးအတွက်အာမခံချက်ရရှိနေပြီလို့ဆိုနိုင်ပါသလားတကယ်ကဘသူမဆိုအာဏာရရှိလာပြီဆိုရင်အာနာကလူကိုဖျက်ဆီးတတ်တယ်ဆိုတဲ့အချက်ကိုလည်းမိထားလို့မရနိုင်ပါလို့ ပြောဆိုနေကြပါတယ်။ဒါကြောင့်အပြန်အလှန်ထိမ့်ညိပေးနိုင်တဲ့စနစ်တရရှိဖို့လိုအပ်တယ်လို့လုပ်ပိုင်ခွင့်အပြည့်အဝရှိတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်တရက်ဖော်ဆောင်နိုင်မှုအရေးကြီးတယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ။